ရဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြတ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။ VOE ကိုတစ်ခါမှမဆက်သွယ်ဘူးပါဘူး။ဆိုပြီးရေးလာကြတဲ့သောရရှင်နေထဲမှာတော့ကိုပင်သက်ဆိုတဲ့သောရရှင်က VOE ကိုဆက်သွယ်လို့ရတာလည်းမသိလို့ပါတဲ့။တစ်ခါတလေကြတော့ဆွေးနွေးချင်ပါတယ်ပြောချင်ပါတယ်ကျေးဇူးပြုပြီးတော့ဒီစာရောက်ရင်ပြန်ပြောပေးပါတဲ့ကျွန်တော်ရေဒီယိုကိုနေတိုင်းလိုနားထောင်နေပါတယ်ချမ်းမြေ့ကြပါစေဆိုပြီးတော့ရေဦးမျိုးကကွန်မင်စာရေးလာပါတယ်ဟုတ်ကဲ့ပါဒီတော့ရှင်က VOE ကိုနေတိုင်းလိုပဲနားထောင်နေဆိုတော့ကျွန်မအခုလိုစာပြန်ကြားတာကိုလည်းကြားမယ်လို့မျှော်လင့်ပါတယ်နော်ဟုတ်ကဲ့အီးမေးလ်ရေးပို့တာကတော့ရောက်ပါတယ်ဒါပေမဲ့စာကိုနေရာမှာရေးရမယ့်အစာတွေကိုဒီခေါင်းစဉ်နေရာမှာရေးထားလို့ဒီထက်သာစာရှည်တယ်ဆိုရင်တော့ခေါင်းစဉ်နေရာမဆက်မဲနဲ့ဒုက္ခလည်းရောက်မယ်ထင်ပါရဲ့နော်။ဒါပြတော့ခေါင်းစဉ်နေရာမှာခေါင်းစဉ်တူတူလောက်ပဲရေးပြီးတော့ဟိုစာကိုနေရာမှာပဲကိုမင်းပြောချင်တဲ့အကြောင်းအရာတွေကိုကျမတို့စီကိုရေးပို့ပြီးတော့ပြောပါလို့အကြံပြုချင်ပါတယ်။ချစ်ရှားဆိုတဲ့သောရရှင်ကသိချင်လို့ပါတယ်။ဒါကြောင့်မလို့ VOE ကိုနားဆင်ဖြစ်ပါတယ်။သတင်းတွေကကောင်းပါတယ်။များများအောင်မြင်ပါစေဆိုပြီးတော့ပြောထားပါတယ်ရှင်။ရင်းနှသားဆိုတဲ့သောရရှင်ကလည်း VOE သတင်းတွေကိုအလွယ်တကူရယူနိုင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ဆက်ပြီးတော့တိုးတက်အောင်မြင်ပါစေဆိုပြီးတော့တောင်းစုပြုထားပါတယ်နေ့စဉ်အားပေးတယ်ဆိုလို့ကျေးဇူးတင်ပါတယ်ရှင် VOE ကိုစာရေးလာကြတဲ့သောရရှင်တွေမှာနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ဒါမှမဟုတ်လဲနေထိုင်ခြင်းလျာပွားရဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်တဲ့အခြေအနေတွေပေါ်မှာကိုယ့်ရဲ့ချင်းမြင်ယူဆချက်တွေကိုလွတ်လွတ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါ။အဲ့ထက်ကစာတစောင်ကိုပြောပြပေးကြပါတယ်။ဒီသောရရှင်ကတော့မြန်မာနိုင်ငံကအရှိတောင်အာရှမှာလူနေမှုအဆင့်တန်းနှိမ့်ချနေရတာဘာကြောင့်မလဲဆိုပြီးတော့သူရဲ့ကိုယ်ပိုင်ချင်းမြင်ယူဆချက်ကိုသုံးသပ်ပြီးတော့ရေးပြလာတာဖြစ်ပါတယ်။ရန်ကုန်ကသောရရှင်မျက်နှာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံအရှိတောင်အာရှမှာလူနေမှုအဆင့်တန်းနှိမ့်ချရတဲ့အကြောင်းရင်းကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးမှုနှိမ့်ချရတဲ့အကြောင်းရင်းတွေနဲ့လျှက်စင်မီမလုံလောက်ခြင်းကအဓိကအကြောင်းရင်းတစ်ခုပါဝင်ဖြစ်ပါတယ်မြန်မာနိုင်ငံဟာလျက်စစ်တားမလုံလောက်မှုကြောင့်လူနေမှုအဆင့်တန်းကမ္ဘာနိုင်ငံပေါင်း189နိုင်ငံမှာတော်တော်လေးနှိမ့်နှိမ့်ကိုရောက်နေပြီးရှစ်တောင်အရှမှာဖွံ့ဖြိုးမှုအနေကြဆုံးနိုင်ငံအဖြစ်ရောက်ရှိနေခြင်းကိုကုလသမဂ္ဂကထုတ်ပြန်ချက်တွေအရသိရပါတယ်ဒါကြောင့်မြန်မာလူထုလျက်စစ်တားလုံလောက်စွာရရှိရေးကိုအရေးကြီးကြီးလှုပ်ဆောင်ရမယ့်ကိစ္စဖြစ်ပါတယ်ရေအားလျက်စစ်က9နှစ်ကနေ10နှစ်အထိကြာနိုင်ပြီးနေရနဲ့လေအားကလည်းစိတ်ကြီးတဲ့အတွက်လောလောဆယ်မဖြစ်နိုင်ပါဘူး။လျက်စစ်တားအမြန်ရောက်ဆိုရင်ပတ်ဝန်းကျင်ညံ့နှမ်းမှုကိုမထိခိုက်စေတဲ့နည်းနဲ့ကြောင်မီသွေးလျက်စစ်တားဘေးဆက်ရုံတွေတည်ဆောက်ရမှာဖြစ်ပါတယ်။အရင်တော့တည်ဆောက်ခဲ့တဲ့ကြောင်မီသွေးလျက်စစ်တားဘေးဆက်ရုံတွေကသဘာဝပတ်ဝန်းကျင်ကိုထိခိုက်ခဲ့တဲ့အတွက်အခုကပတ်ဝန်းကျင်ရှိတဲ့လူတွေကိုကျန်းမာရေးမထိခိုက်စေတဲ့နောက်ဆုံးပေါ်စစ်မှုနည်းပညာ clean colony နဲ့လျက်စစ်ထုတ်လုပ်လာခဲ့ပါတယ်။လူနေမှုစင်တန်းမြင်မာတဲ့ကမ္ဘာမျိုးကြီးတွေမှာClean colony နဲ့ကြောင်မီသွေးဓာတ်ပိစက်ရုံတွေတည်ဆောက်ပြီးလျှက်စစ်ထုတ်လုပ်နေခြင်းကသဘောပတ်ဝန်းကျင်ညံ့နှမ်းမှုနဲ့လူထုရဲ့ကျန်းမာရေးကိုမထိခိုက်နိုင်ကြောင်းသိသာထင်ရှားပါတယ်။ဒီလိုကြောင်မီသွေးသုံးဓာတ်ပိစက်ရုံတွေကိုနောက်ဆုံးပေါ်စစ်မှုနည်းပညာတွေ Clean Gold Technology နဲ့တည်ဆောက်မယ်ဆိုရင်လူတွေအတွက်စိုးကျတဲ့ကောင်းကျိုးကိုဖြစ်စေတဲ့အတွက်ကမ္ဘာမှာကြောင်မီသွေးစက်ရုံများထပ်မံတိုးချက်တည်ဆောက်လည်ရှိပါတယ်။မြန်မာလူထုဟာလျှက်စစ်မီမရလို့စိုးကျအနေထားရုံတွေကိုနှစ်ပေါင်း30ကျော်ခံစားနေခဲ့ရပြီးနိုင်ကြတဲ့လူနေမှုအစီအတန်းဘဝမှာနေထိုင်ခဲ့ရတာကြားခဲ့ပါပြီ။ဒါကြောင့်မြန်မာလူထုမျှော်လင့်တောင်းတနေတဲ့လျှက်စစ်မီရရှိရေးအတွက်လူထုကိုအန္တရာယ်မဖြစ်စေတဲ့နည်းနဲ့ကြောင်မီသွေးသုံးလျှက်စစ်ဓာတ်ပိစက်ရုံတွေအမြန်ဆုံးတည်ဆောက်ဖို့လူထုအများစုကိုစားရေးသားတောင်းဆိုလဲရပါလိမ့်ခင်ဗျာ
။ရန်ကုန်ကသောရရှင်မြန်နိုင်ကဒီမြန်မာနိုင်ငံအရှိတောင်အာရှမှာတခြားနိုင်ငံတွေနဲ့ရှင်းရင်လူနေမှုနှိမ့်ကြရတဲ့အဓိကအကြောင်းရင်းတစ်ခုကတော့စွမ်းရင်လုံလောက်စွာမရရှိတာကြောင့်ဖြစ်ပါတယ်ဆိုပြီးရေးလာတဲ့အချိန်မှာသောရရှင်ចောင်းသားတယောက်ကတော့ကျွန်တော်အသက်20လုံးပညာရေးကအဝမျိုးခဲ့လေပြီဆိုပြီးတော့မြန်မာနိုင်ငံပညာရေးစနစ်နဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုအခုလိုထုတ်ဖော်လာပါတယ
်18နှစ်လုံးဘာအတွက်အကျိုးရှိမှန်းမသိပဲစာရီကိုအလွတ်ကျက်လိုက်အလွတ်ရရင်အလွတ်တွေရေးလိုက်နဲ့ဘာလို့ပေးမယ်မှန်းမသိတဲ့ပညာရေးမှာကျွန်တော်ဘဝရဲ့သုံးပုံတစ်ပုံကုံဆုံးခဲ့ရပါပြီအခုကျွန်တော်ရဲ့ထက်သန်လွန်းတဲ့အင်ဂျင်နီယာဖြစ်ခြင်းစိတ်ကိုအကောင့်ထဲဖော်ဖို့ဘာမှမသိတဲ့စာတွေကိုမျက်လုံးစုံမိတ်ဖတ်ခဲ့လို့အခု B.Tech ရောက်နေပါပြီဒါပေမဲ့အိမ်မပြောနဲ့အိမ်သာတောင်ကောင်းကောင်းမဆောက်တတ်လို့ရက်ွက်ထဲကစာမတက်ပီမတက်လက်သမားဆရာရဲ့လောင်ပြောင်ကဲ့ရဲ့မှုကိုလည်းခံနေရပါတယ် တကယ်တမ်းလဲသူ့လောက်မှမတက်တာကိုတနေ့တနေ့စာရွက်ပေါ်တံတားဆောက်လိုက်ဒီနားက deflection ဖြစ်ရင်ဒီနားကျိုးလိုက်ဒီနားက moment လဲရင်ဒီနားလဲလိုက်နဲ့ဘာမှမသိဘဲနဲ့ engineer ကြီးဖြစ်လာတော့မယ်နောင်ကြရင်သူပေးတဲ့စာရွက်လေးဂိုင်းပြီးရက်ွက်ထဲစိုက်ကားနေရင်လူတော်တော်အထင်ကြီးမှာပါပဲဗျာ
မြန်မာနိုင်ငံကပညာရေးစနစ်ကိုသဘောမကျဖြစ်နေတဲ့ကျောင်းသားကသူ့ရဲ့ကိုယ်ပိုင်မြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားမှာပါ။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့အနောက်တိုင်းတိလေးတပုတ်နဲ့ဖြောပြပေးကြပါတယ်ရှင်။တချိန်ကအရင်နာမည်ကြီးခဲ့တဲ့ English Pop Guitar အဖွဲ့ Dave Thayer ရဲ့2006ခုနှစ် Beautiful World ဆိုတဲ့ Day Album နဲ့ရဖြစ်ပါတယ်။အခုထောက်လွှင့်ပေးမယ့်သချင်းနဲ့ပဲတိတ်သက်အဖွဲ့ကလန်ဒန်မြို့တော်မှာကျင်းပတဲ့ Olympic အားကစားပြိုင်ပွဲပိတ်ပွဲအခမ်းအနားမှာ Olympic မီရှုတိုင်ကိုငြိမ့်သက်နေတဲ့အချိန်မှာဒီသချင်းနဲ့တီးဆိုဖျော်ပြတာဖြစ်ပါတယ်။ဒီသချင်းနာမည်က Rule the World ဖြစ်ပြီးတော့အကြိမ်80မြောက် Academy ဆုပေးပွဲမှာလည်းအကောင်းဆုံးမူရင်းတီးသချင်းဆုအတွက်ဒီသချင်းတစ်ကြိုရွေးခံရတာဖြစ်ပါတယ်။တကယ်ဆိုတော့ရမသွားခဲ့ပါဘူး။2009ခုနှစ်မှာရုံတင်ပြသတဲ့ Stardust ရုပ်ရှင်ရဲ့ဇက်ဝင်တေးလည်းဖြစ်တဲ့ဒီတိတ်သက်အဖွဲ့အသီးစုထားတဲ့ Rule the World ဆိုတဲ့သချင်းကိုရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင်
You light the skies up above me A star so bright you blind me yeah, yeah. Don't close
သူဆိုထားတဲ့ Rule the World ဆိုတဲ့သင်းကိုနားဆင်ကြကြရတာပါအခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးစင်ပါတယ်အကြောင်းအရာကတော့ဒီလိုပါအကိုရိုးကြီးဆိုပြီးရေးလာတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာယာရုကြီးကြီးတွေပခုံးမှာတက်ထားတဲ့ Custom အကောက်ခွန်ကဦးလေးကြီးတွေအကြောင်းဒီလိုအကြံပြုခြင်းပါတယ်ဆိုပြီးရေးလာတာဖြစ်ပါတယ
်ဝေဖန်တာတော့မဟုတ်ပါဘူးခင်ဗျာတနာညာတာတဲ့စိတ်လေးထားစီခြင်းတာပါခြောက်စားတဲ့ခေတ်လည်းကုန်နေသင့်ပါပြီဟောက်စားတဲ့ခေတ်လည်းပြောင်းလဲနေပါပြီအထွက်တောင်းအဝင်30နဲ့တောင်းတောင်းနေလိုက်တာတိုက်တွေလည်းဖြစ်ကုန်ပြီကားတွေလည်းဖြစ်ကုန်ပြီဒီကြားထဲလာသေးတယ်မင်း3နှစ်လောက်နေလာတာ30မနည်းဘူးလားတဲ့ဟုတ်ကဲ့ခင်ဗျာမနည်းပါဘူး30ဆိုရင်လည်းကျွန်တော်တို့အတွက် over time 3နာရီလောက်နဖူးကချွေချေမှကြအောင်လုပ်ရပါတယ်အငိမ့်သား4အေးပိစက်အောက်မှာထိုင်တယောက်လား30တောင်းနဲ့ဥလေးတို့လောက်တော့ကျွန်တော်တို့ဘဝတွေကမလွယ်ပါဘူးဒါတောင်းဆရာကျွန်တော်လူတွေလုပ်ပေးပါအောင်တမီလူတွေလုပ်ပေးပါဆိုတာလေးတွေကအင်းကမိမသဘောကျစရာဘေးပေါဝင်ငွေလေးတခုပါအဲ့တော့ကျွန်တော်တို့ပေးတဲ့30ကမနှဲပါဘူးဦးလေးကတ်စတမ်ကြီးရဲ့
နိုင်ငံသားမှာပေးမယ်ပေးမယ်အလုပ်လုပ်ပြီးပြန်လာရတဲ့တာမန်လူတန်းစားအတွက်ဒေါ်လာ30ဆိုတဲ့ငွေကလည်းမနှဲပါဘူးဆိုပြီးတော့ဒီတော်ရရှင်ရင်းဖွင့်ရေးသားလာတာဖြစ်ပါတယ်ရခိုင်ပြည်နယ်ကတော်ရရှင်ကတော့တရားဥပဒေစိုးမိုးစေခြင်းလို့ပြည်သူတို့စာရေးလိုက်ရပါတယ်ဆိုပြီးတော့လိုင်စင်မဲ့ကားတွေဖမ်းဆီးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတာပါ အရှေ့တောင်အာရှမှာတည်ရှိတဲ့အခုမြန်မာနိုင်ငံကဖွံ့ဖြိုးတိုးတက်လာနေတဲ့နိုင်ငံဖြစ်သလိုနိုင်ငံတွင်းမှာလည်းတဘာဝတယံဇာတာတွေကတခြားအာရှနိုင်ငံတွေထက်တောင်မှပြည်စုံကျယ်ဝါးတဲ့နိုင်ငံဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့မြန်မာတိုင်းရင်းသားတွေဂုံယုံဝင့်ကြွားပီတိဝေဖျာရတာပါ။ဒါမှလည်းတရားဥပဒေစိုးမိုးရေးအခန်းကဏ္ဍမှာတော့မာရွေးနဲ့ဆုံးဖြတ်ချက်တွေလောက်ကင်ချက်တွေကြောင့်နိုင်ငံတော်ရဲ့တည်ငြိမ်အေးချမ်းသာရမှုတွေအတွက်အနောက်ရှေ့အဟန့်အတားဖြစ်ရပြီးတော့တိုင်းသူပြည်သားတွေလည်းအရှက်ရစေပါတယ်ဆိုပြီးတော့ဒီသောရရှင်ကဘယ်လိုနေရာမှာတရားဥပဒေစိုးမိုးရောနေနေတာကိုထောက်ပြထားလဲကြည့်ရအောင်ပါနော
်မြန်မာနိုင်ငံအတွင်းကိုတွင်းနေတဲ့ကားတွေဟာလိုင်စင်နဲ့တင်သွင်းခွင့်ရှိတယ်လို့လိုင်စင်မဲ့ကားတွေလည်းတင်သွင်းနေပါတယ်ဒါပေမဲ့ရခိုင်ပြည်နယ်စစ်တွေမြို့တစ်ခုထဲမှာလည်း3ရက်6လ2014ခုနှစ်မှာစတင်ပြီးလိုင်စင်မဲ့ကားတွေကိုလိုက်လံဖမ်းဆီးနေရမှာဥပဒေကိုလေးစားလိုက်နာသူတူအနေနဲ့ဝေခွဲမရဖြစ်နေရပါတယ်တရားဥပဒေဆိုတာနေရာကွက်ပြီးတော့ထုတ်ပြန်ဆောင်ရွက်လို့ရပါသလားခင်ဗျာလိုင်စင်မဲ့ကားတွေဟာမြန်မာနိုင်ငံအတွင်းပြည်နယ်တိုင်း14ခုနဲ့ရခိုင်ပြည်နယ်တစ်ခုတည်းသာရှိတာမဟုတ်ပါဘူးဥပဒေတိုင်းဆောင်ရွက်မယ်ဆိုရင်တခြားနေရာမှာလည်းဖမ်းဆီးသင့်ပါတယ်ဒီလိုမညီမျှတဲ့နိုင်ငံအတွင်းမှာကျင့်သုံးနေတဲ့ဥပဒေကိုရှက်မိပါတယ်အဲ့ဒီလိုပြုလို့ဆောင်ရွက်နေကြဟာဘက်လိုက်သောဥပဒေဓမ္မမဟုတ်ဂုံတိုက်ခါမဲ့တဲ့ဥပဒေဖြစ်မှတ်ယူထင်မြင်ယူဆမိပါတယ်အဲ့ဒါကြောင့်ဥပဒေတာဝန်ရှိသူတွေအနေနဲ့ပြန်လဲပြီးတော့စီစစ်ဆောင်ရွက်တဲ့မှာကြောင်းအပြုသဘောနဲ့တင်ပြအပ်ပါတယ်ခင်ဗျာ
တရားဥပဒေအတိုင်းလိုင်စင်မဲ့ကားတွေကိုဖမ်းဆီးတာဆိုပေမဲ့လည်းဘာဖြစ်လို့တနေရာတဲကိုကွက်ပြီးတော့အဲ့ဒီတရားဥပဒေကအစိုးမိုးတည်မြဲနေရတာပါလေဒါကဗလိုက်မှုရှိတဲ့ဥပဒေမဟုတ်ပါဘူးလားဆိုပြီးတော့သောရရှင်တယောက်မေးခွန်းထုတ်ပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့မေးမြန်းလာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာပဲရက်ချင်ပါတယ်နော်အခုတော့သောရရှင်ကိုမြန်မာတချင်းလေးတစ်ပုတ်ဗီဒီယိုကတိလက်ဆောင်ပေးကြပါတယ်ရှင်အစောရောအမျိုးသမီးလေးတွေဖြစ်တဲ့ချမ်းချမ်းဇန်နူးနဲ့အိုင်ရင်စင်မမင်းတို့ပူရဲပြီးတော့တည်ဆူထားတဲ့အချစ်ထက်မကဆိုတဲ့ Day Album နဲ့ကတချင်းနမည်ကလည်းအချစ်ထက်မကဖြစ်ပါလေရှင်ဒီတချင်းလေးကို View တိတ်ချစ်တဲ့သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်နားဆင်ကြည့်ပါအောင်ရှင
်မောင်ကပါမြေထဲကြာဆုံးကေကိုစိတ်တွေအချိန်ချင်းပြိုလဲ
ဇန်နူးနဲ့အိုင်ရင်စင်မမင်းတို့တည်ဆူထားတဲ့အချစ်ထက်မကဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တချင်တောင်းလွှာတွေကို တင်းရီနေညာပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြမပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
မအေးတန်နာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန်းနာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်